to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ် February လ10ရက် VOA American တန်ရဲ့တင်းနှင်းနှင်းညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အပိုင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်သားညူပါ။ဒီဆီးရီးယားနိုင်ငံရှေ့ချမ်းမှာရှိတဲ့ IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နဲ့နောက်ခံပေးထားတဲ့ဒီဆီးရီးယားတပ်ဟာ IS စစ်သွေးကြောတွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါတယ်။နောက်အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေကပြောပါတယ်။စရတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မစေ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွဆေး9တန်းနီးပါးဖမ်းဆီးရမိတဲ့အကြောင်းသတင်းလွှာနဲ့အတူမြမရေးရာဆွေးနွေးကမ်းကိုတင်ဆက်တဲ့အခါမှာ
လက်စားတဲ့တရားသူကြီးတဲ့တင့်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝန်းန်းတွေကလည်းပြက်လာတယ်နောက်ကိုစင်းတို့လည်း
မြမနိုင်ငံရဲ့တရားစီရင်စနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတဲ့လက်ပေးလက်ယူကိစ္စတွေနဲ့ပတ်သက်ပြီးရှင်းနေကြီးဦးကြည်မြင့်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ဒီကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းတုံသက်ချက်ကဘာတလွားထူချာစံပြသတင်းများစတဲ့အစီအစဉ်တွေအပြင်မြမပြည်မပေးစာများကဏ္ဍမှာချစ်သူများနေအကျိုးအထူးအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါရှင်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်စီးရီးယားနိုင်ငံရဲ့ရှေ့ချမ်း IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားရမှာအမေရိကန်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF ဟာ IS စစ်သွေးကြော်တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေပါတယ်။ SDF တိုက်ဖွဲ့တွေအနေနဲ့စစ်သွေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံ့နေတဲ့ကြေးရွာတွေကိုရှင်းလင်းဖို့စတင်လှုပ်ဆောင်နေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Mustafa Bali က Twitter အကောင့်ကနေပြောဆိုပါတယ်။ SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားရှိနေတယ်လို့ SDF တပ်မှူးတူကလည်း AFP သတင်းဌာနကပြောပါတယ်။အီရတ်နယ်စပ်နဲ့ကပ်နေတဲ့4.1 km လောက်ပဲရှိတဲ့ဘက်ဟုစ်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကဒီလေကြောင်းပစ်ကူပေးနေတဲ့အောက်မှာပဲ SDF တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုစစ်ဆင်နေတာပါအဲ့ဒီဒေသအတွင်းမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တိုက်ခိုက်ရေးသမား3,000လောက်ရှိမယ်ဆိုပြီးတော့ SDF တာဝန်ရှိသူတွေရောဗြိတိန်ခြေစိုက်တဲ့ Syria လူခွင့်ဆောင်ကြည့်ရေးဖွဲ့ကပါခန့်မှန်းထားပါတယ်အများစုကတော့နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ဒေသအတွင်းမှာပဲအရက်သားရာကနန်းအတော်များများလည်းရှိမယ်ဆိုပြီးတော့ခန့်မှန်းထားပါတယ်စီးရီးယားရှေ့ချမ်း IS ထိန်းချုပ်ရေးဒေသကိုဆစ်ဆင်ဖို့ကပ်တပ်ဖွဲ့ဒီပြည်သူစစ်တွေနဲ့အတူ SDF တပ်ဖွဲ့ကစစ်ပစ်နေတာကြောင့်စီးရီးယားရဲ့သားနဲ့နိုင်ငံသား2000ကျော်ဟာဒီဒေသတွင်းကနေအခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကထွက်ပြေးခဲ့ရတယ်လို့ဒေသတွင်းကရတဲ့သတင်းတွေအရသိရပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့အဲဒီစစ်ပီးဒုက္ခသည်တွေကိုစီးရီးယားရှေ့မြောက်ပိုင်းဒေသဒုက္ခသည်စခန်းတစ်ခုမှာနေရာချထားပါတယ်။ပြေးလာတဲ့အမျိုးသမီးနဲ့ကလေးအများစုဟာနိုင်ငံသားတွေနဲ့ IS မိသားစုဝင်ဖြစ်ကြတယ်လို့စကန်အုပ်ချုပ်ရေးမှူးက VW ကိုပြောဆိုပါရတယ်
။တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်တွေရှိနေဖို့အတွက်တောင်ကိုရီးယားအစိုးရကငွေပမာဏတိုးပေးဖို့သဘောတူစာချုပ်တတိယကိုတနင်္ဂနွေနေ့ကနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပါရတယ်။နောက်ထပ်တစ်နှစ်အစ်စ်ထပ်ပြီးတော့ချုပ်ဆိုလိုက်တဲ့စာချုပ်အရတောင်ကိုရီးယားနိုင်ငံကအမေရိကန်ဒေါ်လာတန်890ပေးရမှာဖြစ်ပြီးဒါဟာပြီးခဲ့တဲ့နှစ်ကထက်ဒေါ်လာတန်60ပိုများတာဖြစ်ပါရတယ်။ဒီသဘောတူစာချုပ်ကိုတော့တောင်ကိုရီးယားပါလီမန်ကအတည်ပြုပေးရမှာပါဒီသဘောတူညီချက်အသေးအရတောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 28,500 ဆက်လက်ထားရှိရေးအကူအညီပေးနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရအနေနဲ့8,200,000 တိုးပေးဖို့သဘောတူလိုက်တာဖြစ်ပါတယ်အမေရိကန်တပ်တွေဟာ1950ကနေ1953ခုနှစ်ကြာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဖြစ်ပြီးချိန်ကစပြီးတော့ဒီတောင်ကိုရီးယားနိုင်ငံမှာတက်ဆွဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့ဒီမြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေစတီဖန်ဘီဂန်ကပြောပါရယ်ထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီလ28ရက်နဲ့28ရက်နေ့တွေမှာကျင်းပဖို့ရထားပါရယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းနေရှိခဲ့တယ်လို့အထူးကူစလေဘီဂန်ကတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဆွေးမြို့တော်မှာစနေနေ့တွေ့ဆုံစဉ်အတွင်းပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောဆိုထားပြီးဖြစ်ပါတယ်။သမ္မတအနေနဲ့နောက်ထပ်အဆင့်တွေကိုသွားဖို့အတွက်လွန်မင်းမျှော်မှန်းထားပါတယ်။ DPRK နဲ့ရောအမေရိကန်ဘက်ကပါအပြန်အလှန်ဆွေးနွေးနေကြပြီးတော့တကယ့်ကိုတိုးတက်မှုတွေရလာနိုင်တယ်လို့အထူးကိုယ်စားလှယ် Beacon က မြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အသုံးအနှုန်းဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံကိုအတူကောက်အဖြစ်အမိတပ်ပြောဆိုသွားပါတယ်။ခေါင်းဆောင်ကြီးကင်ဂျွန်အွန်းရဲ့လက်အောက်မှာမြောက်ကိုရီးယားနိုင်ငံဟာတကယ့်ကိုစီးပွားရေးအားကောင်းတဲ့နိုင်ငံဖြစ်လာလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာဒုံးကျည်အစားစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်လာလိမ့်မယ်လို့လည်းသမ္မတကသူ့ရဲ့ Twitter အကောင့်မှာတွက်ကင်းထုတ်ထားပါတယ်။
ထိုင်းပြည်ကလာမယ့် match လ24ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာသူ့ရဲ့အမဖြစ်သူဝင်းကြီးကျုပ်အဖြစ်နဲ့ဝင်အရွေးခံမဲ့အစီအစဉ်ကိုမထောက်ခံဘဲတားမြစ်လိုက်ပါတယ်။ Thai Rasa Chat Party ကထိုင်းပြည်မဟာဝဂျီအလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဥပရတနာဟာသူတို့ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာပါ။ထိုင်းပြည်မှာမဟာဝဂျီအလောင်ကောင်းကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မှမသင့်တော်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားရင်ကျင်းမှုထုံးတန်းနဲ့လဲစန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုလိုရဲ့မင်းမီဥပိုရတနာပေါ်ထားတဲ့နိုင်ငံရေးမျှော်လင့်ချက်တွေလဲထိခိုက်သွားခဲ့ပါတယ်။ကြေညာချက်တဦးလဲဖြစ်အရေးချင်းပြောရတဲ့သူတဦးလဲဖြစ်တဲ့မင်းမီဥပိုရတနာဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်အဖွဲ့ကသဘောတူခဲ့တာဖြစ်တဲ့ဆိုပြီးတော့ Thai Rasa Chat Party ကခေါင်းဆောင်ကပြောပြီးခဲ့တဲ့ရပိုင်းတုန်းကကြီးညာခဲ့တာပါဒါပေမဲ့စနေနေ့မှာတော့ Thai Research Party ကထိုင်းပြည်ပေါ်မှာတစ္ဆာခံကြောင်းနဲ့တော်ဝင်အမိတ်နဲ့ကိုက်ညီအောင်ဆောင်ရွက်မဲ့အကြောင်းကိုကြီးညာချက်ထုတ်ပြန်ခဲ့ပါတယ်မင်းမီဥပရတနာကတော့စနေနေ့မှာ Instagram post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာနဲ့စေတနာကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဗင်နီဇွဲလားနိုင်ငံတွင်းမှာ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လျှို့ဝှက်လှုပ်ရှားရေးသမားတွေရှိနေတယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်အပေါ်မှာ American ပြည်သူရဲ့ဒီကမ္ဘာတောင်ပိုင်းစစ်ဒေသအကြီးအကဲဖြစ်သူကအတိပြုလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသတွင်းမှာရှိနေတဲ့ American စစ်တပ်အနေနဲ့ American နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားရပ်တည်မှုဆိုင်ရာအချက်တဲကိုကူညီဖြည့်ရှင်းပေးဖို့ပဲအာရုံထားပြီးတော့ဆောင်နေတယ်လို့ဆိုပါတယ်။ရည်ရွယ်ပူချုပ်ကြီး Crash Faller ကို view ကမေးမြန်းခဲ့ရမှာ American ပြောင်စုအနေနဲ့အဲ့ဒီမှာရှိနေတဲ့ American နိုင်ငံသားတွေနောက် American ပြောင်စုရဲ့ပိုင်ဆိုင်မှုတွေနဲ့တန်တမန်တွေလုံခြုံရေးအတွက်ဆောင်ရွက်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသားလုံခြုံရေးချန်ပီယံ John Bolton စဉ်းစားနေတယ်လို့ Venezuela အင်းနီချင်း Colombia နိုင်ငံကို American တပ်တွေဆဲလွတ်နိုင်ခြေရှိမရှိ view ကမေးမြန်းပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးကောင်စီကပဲဆုံးဖြတ်လိုက်မယ်လို့ပူချုပ်ကြီး Faller ကပြောခဲ့ပါတယ်။သူတို့အနေနဲ့ကတော့အဲ့ဒီမှာနေသူကရင်ဆိုင်နေရတဲ့လူသားရပ်တည်မှုအခက်အခဲတွေကိုပဲအာရုံစိုက်ထားတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံရေးမှာရုရှားကပါဝင်ပတ်သက်လာနိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့ရုရှားဘက်ကအရင်ကပတ်သက်ခဲ့ပြီးတာတွေရှိတာကြောင့်အချိန်မီပတ်သက်လာနိုင်တဲ့ဒီအတွက်လည်းရှေ့လျှောက်ဖြစ်လာနိုင်ခြေတွေအပေါ်မှာပြင်ဆင်ထားရမယ်လို့ရည်တပ်ပူချုပ်ကြီးကတုံ့ပြန်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးအခြေအနေတွေအတော်များအလုံးမင်းကိုစိုးရွားနေပြီးတော့ဗင်နီဇွဲလားပြည်သူတွေဟာလည်းသူတို့အတွက်အချိန်မီပိုကောင်းမဲ့နိုင်ငံတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အမေရိကန်ရဲ့အခြားနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေတည်လာတဲ့ပထမဆုံး truck ကားတန်းဟာပြီးခဲ့တဲ့ဇာတာရီနေ့တုန်းကကိုလံဘီယာနေဆက်မြို့တစ်မြို့ကိုရောက်ခဲ့ပါတယ်။အဲဒီကနေပြီးတော့ Venezuela နိုင်ငံကိုကူးဖို့အတွက်မျှော်လင့်ခဲ့တာပါ။ဒါပေမဲ့လို့လဲဒီ Venezuela သမ္မတ Maduro ကဒီပြည်ဝင်ခွင့်မပေးဘဲနဲ့နေဆက်သတားတွေကိုလည်းပိတ်ဆို့ထားဖို့သူရဲ့စစ်တပ်ကိုအမိန့်ပေးခဲ့ပါတယ
်။ Sierra Leone နိုင်ငံမှာအာမဖြူချင်းမှုနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေအလွန်ကျွံဖြစ်နေတာကြောင့် Sierra Leone သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာလိုက်ပါတယ်အသက်မပြည့်သေးသူကလေးတငယ်တွေပေါ်မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်သူဘယ်သူကိုမဆိုထောင်တန်းတစ်သက်တစ်ကျွန်းချမှတ်သွားမှာဖြစ်တယ်လို့သမ္မတ Julius Maduro ကပြောပါတယ် Sierra Leone နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ကြားမခွဲခြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှု 8,000 ကျော်တဲ့က၃ဘုံ၃ဘုံလောက်ဟာကလေးတငယ်တွေပေါ်မှာကျူးလွန်ခဲ့ကြတဲ့အမှုတွေဖြစ်ပါတယ်အမှန်တကယ်ဖြစ်တဲ့အမှုအရေးအတွက်ကတော့ဒီထက်ပိုများနိုင်တယ်လို့လည်းယူဆနေကြပါတယ်ဒါပေမဲ့လည်းရေဘူးရအဖြစ်တော့အဲ့ဒီအာဖရိကတိုက်ကအာဖရိကတိုက်အနောက်ပိုင်းနိုင်ငံမှာလိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်ပြီးဆွေးနွေးတာတွေဟာဒလေထုံးစံနဲ့မညီညွတ်ဘူးဆိုပြီးတော့မဆွေးနွေးဘဲနေကြတဲ့အရာတွေဖြစ်ပါတယ်။သမရဘိုင်ယိုကတော့ဒီ energy ကိုတနိုင်ငံလုံးအတိုင်းအတာနဲ့ရည်တည်ဖြည့်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်အရေးပေါ်ချင်းနေချင်းညာစင်မှာပြောပါတယ်။အစိုးရဆေးရုံတွေအနေနဲ့အာရမပြည့်ပြည့်ခံရသူတွေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုခံရတဲ့သူတွေကိုစေဝါခမဲ့ကုသပေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ ဒါပြင်အာဓမ္မပြုကျင့်တာနဲ့ဒီမိုင်းဆိုင်ရာအကြမ်းဖက်မှုခံရသူတွေအတွက်ဖွဲ့စည်းထားတဲ့ဒီအထူးရဲတပ်ဖွဲ့နဲ့ပြည်မှုဆိုင်ရာအထူးတရားရုံးတွေကလည်းဒီပြစ်မှုတွေကိုစုံစမ်းရေးယူတာတွေကိုအများဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့သမ္မတဘိုင်ယိုကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာဝီဂွာလူမျိုးစုတသန်းလောက်ကိုထိန်းသိမ်းထားတယ်ဆိုတဲ့အကျဉ်းစခန်းတွေကိုပိတ်ပစ်ဖို့တူရကီနိုင်ငံကတိုက်တွန်းပြီးတော့ဒါဟာလူသားကမ္ဘာအတွက်ကြီးကြီးမားမားအဆက်ရောက်ဖွယ်ကိစ္စဖြစ်တယ်လို့ပြောပါတယ်။တက်အနွေဝီဂါတသန်းကျော်ဟာအဲ့ဒီချင်းစခန်းတွေမှာညှဉ်းပန်းနှိပ်စက်ခံရတာတွေနောက်နိုင်ငံရေးအရယူဆသသွင်းခါမှုတွေဖြစ်နေတယ်ဆိုတာလှုပ်ဝက်ထားလို့မရတော့ဘူးလို့တူရကီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟမ်မီအက်ဆွိုင်ကစနေနေ့မှာကြေညာပြောဆိုသွားတာပါတရုတ်နိုင်ငံဇင်ဂျန်ပြည်နယ်မှာရှိတဲ့ချင်းစခန်းစခုမှာထိမ့်သိမ်းထားတဲ့ဝီဂါလူမျိုးကဗျာဆရာအနုပညာရှင်အဗ်ဒူရင်ဟေယက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တူရကီနိုင်ငံကအခုလိုကြေညာတာပါဝီဂါကဗျာဆရာဟေယက်တေဆုံနေဆိုတဲ့သတင်းနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ
အင်္ဂလန်မှာအခုကစားနေတဲ့အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲမှာတော့လက်ရှိမှာတော့တော့တနမ်ဟော့စပါအသင်းနဲ့လက်စတာစီးတီးအသင်းတို့ကစားနေကြပြီးတော့52မိနစ်အထိကစားပြီးသွားဖြစ်ပါတယ်ဒီအချိန်မှာတော့တော့တော့တနမ်ဟော့စပါအသင်းကလက်စတာအသင်းကိုတကောကိုမရှိနဲ့ဦးဆောင်နေပါတယ်တော့တော့တနမ်ကိုကတော့33နှစ်မှာဒေးဗစ်ဆန်ဆန်ချက်စ်ကသွင်းထားတာဖြစ်ပါတယ်ခင်ဗျာပိန်လာလီဂါမှာပေးဘောလုံးပွဲမှာတော့ Real Madrid အသင်းက Atletico Madrid အသင်းကို 3-2 နဲ့အနိုင်ရပြီးတော့ဒုတိယနေရာကိုတက်သွားခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွဆေး9တန်းနီးပါးဖမ်းဆီးနိုင်ခဲ့ကြောင်းဖေဖော်ဝါရီလ10ရက်နေ့ကထိုင်းရဲချုပ်ထုတ်ပြန်ခဲ့ပြီးဒီဆေးတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကလာတဲ့ဆေးတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာဖေဖော်ဝါရီလ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဝင်းပါပေါက်ခရိုင်နဲ့မဲလောင်နှစ်နေရာမှာဖမ်းဆီးခဲ့တဲ့ကိုသုံးလုံးတစိမ့်စိတ်ကြွစီပြား6တန်း4သိန်း 6000 ဟာဝါတောင်ပိုင်းကလာလာဖြစ်တဲ့အကြောင်းတရားဝင်ထုတ်ဖော်ပြောဆိုသွားတာပါတရားခံထိုင်းနိုင်ငံသား2ဦးနဲ့အတူစိတ်ကြွစီတွေတယ်ဆောင်လာတဲ့ပစ်ကက်ကားငယ်နှစ်စီးကိုလည်းတင်ဆီနိုင်ခဲ့တာဟာမြို့ရဲစေဝါပပျောက်ရေးစီမံချက်ကာလအတွင်းချင်းရန်ခရိုင်ရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ချက်ဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ဒုရဲချုပ်ချလန်ကရက်ဒီဝရခံကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒီကောင်းဆုံးကံရပါတဲ့ဘတ်4ล้านเม็ด4ล้านกว่าเม็ดประชุมผู้ต้องหาพร้อมของกันยาบ้าอีกได้ทั้งหมด2ล้านเม็ดนะครับที่ครับที่ทางท่านนายกรัฐมนตรีกำชับ
เสร็จจ้ะดิอလုံးยินเตซองဝင်ยောက်ลาနေတဲ့ท้ายမြန်မာနေဆက်แม้ฟ้าหลွန်ဒေတာမှာရဲတပ်ဖွဲ့ဝင်นี่ဟာအချိန်မလက်စောင့်ကြည့်စစ်ဆေးနေတဲ့ဂျာကပဲတစ်တော့နဲ့တောင်နှမ်းတွေထူထပ်နေတဲ့တော်လန်တိုင်းစိတ်ကြွဆေးပြားတွေကိုစာလိုက်ကြောပိုးအိတ်တွေနဲ့တဲဆောင်လာပြီးမှကားလက်မတွေနဲ့အနီးဆုံးနေရာတွေမှာကားတွေနဲ့လာတဲခဲ့ကြတာကိုဖမ်းမိခဲ့တာလို့ဆိုပါရယ်ဖေဖော်ဝါရီလ10ရက်နေ့ကဝင်းပါပေါက်ခရိုင်တွင်စိတ်ကြွဆေးပြားတွေတဲဆောင်လာပြီးမောင်းလာတဲ့ကားမောင်းသမားရဲ့နောက်ကိုရဲကားတွေကလိုက်တဲ့အတွက်ကားကိုရက်ပြီးတောထဲဝင်ပြေးလွတ်မြောက်သွားခဲ့ပေမဲ့သူ့ရဲ့ဘန်စာအုပ်ဟာကားပေါ်မှာကျန်ရစ်ခဲ့တာကြောင့်သူ့ရဲ့နေရက်ကောနာမည်ပါတိသွားခဲ့ပါရယ်ဖေဖော်ဝါရီလ9ရက်နေ့မှာပဲနောက်ထပ်တိုယိုတာကားတစ်စီးနဲ့စိတ်ကြွဆေးပြားနှစ်တန်းတယ်ဆောင်ပြီးမဲ့ဆွေရဲစစ်စေးရေးဂိမ်းမှာမိသွားသူကတော့အသက်33နှစ်အရွယ်နိုင်စုထီဖြစ်ပါတယ်။ခုရပိုင်းတွင်ထိုင်းနိုင်ငံထဲမှာစိတ်ကြွဆေးနဲ့ပတ်သက်တဲ့တရားခဏ်တွေဖမ်းဆီးခံရတဲ့အထက်မှာအသက်19နှစ်အရွယ်ကြည်အေးလို့အမည်ရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့ဆိုပါတယ်။သူ့ကိုဖမ်းမိတာကတော့ရှမ်းပြည်နယ်မိုင်းတုံနဲ့အနီးဆုံးထိုင်းနိုင်ငံဘက်ဖန်ခရိုင်အတွင်းကိုစိတ်ကြွဆေးပြား2000နဲ့တူဝင်ရောက်လာတော့မှဖမ်းမိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကလည်းဝိရစေဝါနဲ့ပတ်သက်တဲ့သူတွေပါဝင်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းမိတာကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံသား82ဦးကိုမြန်မာဘက်ကနေလွှဲပြောင်းပေးခဲ့ပါတယ်။အလားတူပဲမြန်မာဘက်မှာလည်းစိတ်ကြွဆေးပြားအနှဲငယ်နဲ့ထိုင်းနိုင်ငံသား3ဦးထက်မနည်းကိုဖေဖော်ဝါရီလ9ရက်နေ့ကထပ်မံဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွင်းမှာထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားအရေးအတွက်တန်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီး2018ခုနှစ်တည်းမှာတော့တန်း280ကျော်အထိတိုးလာခဲ့တဲ့အကြောင်း2019ခုနှစ်မှာတော့ဒီထက်ပိုပြီးများလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုသွားပါတယ်ရှင်
ရရှိမြန်ခင်ဗျာအခုလာမဲ့ဖေဖော်ဝါရီလ၁၂ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းရင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းရင်းသားတွေလူလာကြတဲ့ပြည်အောင်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြီးအလားအလာကောင်းတွေကဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မြမအရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။မြမနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတာကလက်ပေးလက်ယူကိစ္စပဲဖြစ်တယ်လို့ပြည်ထောင်စုရှိနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှိနေကြီးဦးကြီးမြင့်ကပြောပါရယ်။တရားစီရင်ရေးလောကမှာနာမည်ဆိုးနဲ့ထင်ရှားတဲ့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေပါလဲ။တရားစီရင်ရေးဘိုင်းကိုအုပ်ချုပ်ရေးဘိုင်းကဝင်ဆွတ်ဖက်တာကရောဘယ်လောက်ထိရှိနေပါသေးသလဲ။လက်ရှိသမရဦးဝင်းမြင့်လက်ထက်မှာတရားစီရင်ရေးကဏ္ဍပြောင်းလဲတိုးတက်လာဖို့ဘလောက်ထိအလားအလာရှိပါသလဲဆရာရီနဲ့ပတ်သက်ပြီးရှေ့နေကြီးဦးကြီးမြင့်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်သမမဦးဆိုကျွန်တော်ကိုလက်ရှိဒီနေ့မြန်မာနိုင်ငံတရားစီရင်ရေးလောကမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးတစ်ခုပြောပြပါမယ်
အဓိကစင်ခေါ်မူကြီးကတခုတော့မဟုတ်ဘူးဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်နံပါတ်1ကတော့အည်အသွေးတွေကျလာတယ်ပေါ့နော်နံပါတ်3ကတော့ဇာရိတ္တာကြီးလည်းကျလာတယ်အဲ့ဒါတွေကျွန်တော်တို့ရင်ဆိုင်နေရတယ
်လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီရယ်ကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုလွတ်ပေးလိုက်တာလုံးဝလွတ်ပေးလိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလောက်ကြနေကြဆိုပြီးတော့လှုပ်ပေးလိုက်တဲ့တကြောင်မလို့လုံးဝအကန့်အသတ်အတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့ထိပတ်တုပ်လို့မရဘူးကြမ်းနေတုံးပဲအဲ့ဒါသွားတွေ့ရတယ
်ဟုတ်ကဲ့လက်စားမှုဆိုတဲ့နေရာမှာအဆင့်အဆင့်ပေါ်ဆရာနော်တရားစင်ရေးဘိုင်းကိုကျွန်တော်နားလဲတယ်လို့ဆိုရင်အစိုးရဘက်ကတာဝန်ရှိတဲ့လူတွေပါမယ်ကျွန်တော်တို့ဟလာဥပဒေရေးရကြွန့်ကျင်သူတွေအပိုင်းရှေ့နေချုပ်ယုံပိုင်းပေါ့နော်ဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေနဲ့ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာတွေမှာဘလောက်တောင်ကြည်ကြဲပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိမ့်ထားနေတယ်မရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိမ့်ထားနေဒီဘက်ပဲကြတော့ဆိုတော့အာနာဒီမြဲကြီးအဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲ့ဝန်ထမ်းနေဝန်ထမ်းတရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးရတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးနဲ့တင့်မာပဲရှင်းနေကြလဲအမှုရတော့လဲသူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏန်တွေကလည်းပြက်လာတယ်တော့ကိုယ်စင်းလုံးတွေတအားတက်လာတယ်တက်လာတဲ့အခါမှာလက်ခါနဲ့မလောက်ထားတဲ့ပြဿနာကြီးလည်းပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီရင်ကိုဖြစ်စည်းရတဲ့အထဲမှာရှင်းနေတယ်လည်းပါတယ်ရှင်းနေတယ်တဲ့တရားသူကြီးနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဘယ်ရှိတယ်ကိုငါအဲ့ရှိနေရလဲလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်တဲ့ရှိနေတရားဖြစ်ရင်းနဲ့ဥပဒေဝန်ထမ်းတွေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတသုံးဟိုဟာ break တဲ့အကုန်လုံးဝမ်းဆက်ပြက်တာဝမ်းဆက
်ရန်တရားကြီးတစ်ခုလုံး
ရန်တရားကြီးတစ်ခုလုံးပြက်တာ
ဟောအဆင့်ဆင့်အဆင့်ဆင့်
ပြည်သူတွေပါပြက်တာပြည်သူတွေကဘလို့ပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှပဲရတော့တဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှိနေလက်ပေးစားတဲ့တရားသူကိုပေါင်းတဲ့အဆင့်ထိရောက်ပြီးပြည်သူပါပြစ်တာ
ဒီအမှုဖြစ်နေတဲ့လူတွေကိုယ်တိုင်ကိုကသူတို့သာလက်ငွေမပေးနိုင်ရင်ဒီအမှုကိုသူတို့ရှုံးသူတို့ဘက်ကသူတို့လုံးဝယုံကြည်စိတ်ချတယ်ငါတို့ကဒီအမှုမှာမှန်တယ်လို့အယူဆယုံကြည်ချက်ရှိရင်တောင်မှသူကလက်ပေးမှပဲတောင်နိုင်မယ်လို့သူတို့အဲ့လိုယူဆလာတာ
ဟုတ်တယ်သူတို့ကအဲ့ဒါမျက်မြင်ကလည်းအဲ့တည်းခံစားတော့မျက်မြင်တွေ့နေတာဘူးလက်ပေးတို့ပတ်စံရှိတဲ့လူကနိုင်သွားတဲ့ဟာတွေမြောင်းများစွာတွေ့တဲ့အခါမှာလုံးလုံးလေးကြောက်လန့်ထိတ်လန့်ပြီးတော့မရှိရှိတာရောင်းချပေါန်းနှံအဲ့လိုပေါ့လောက်ပြီးတော့ကိုပေးရတဲ့ဘဝရောက်တာ
အဲ့တော့ဆရာကျွန်တော်ဒ ဒီရပိုင်းမှာပါပဲဒီအမှုပွဲစားကိစ္စဒီမတိုင်ရင်ကလည်းပဲအမှုပွဲစားဆိုတဲ့ဘောကတော့ကျွန်တော်ကြားဘူးပါတယ်ဆိုတော့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေကိုခေါ်ပ
ါအမှုပွဲစားကတော့ပထမတော့တရားရုံးတွေမှာလာပြီးတော့ရှောက်လွာစည်းရီးတွေနဲ့ပေါင်းပြီးတော့အဲကတော့အမှုပွဲစားဆိုပြီးတော့အပြင်ကလူတွေပေါ့လေအရှင်းတွေကိုသူတို့ကနေငှားပြီးတယ်ရှားပြီးတယ်ရှင်းတွေပြီးတယ်ပတ်စပ်ကိုယူတယ်အဲလိုလုံးဝအပြင်လက်ဖက်ဆိုင်အဆင့်လောက်ပွဲစားပဲရှိတယ်သူတို့လည်းနေပါစာဝန်တွေလေးရပါနောက်လေကြလေကြအောင်အဲ့ပွဲစားအလုပ်ကို88နောက်ပိုင်းမှာဘယ်သူတွေကလှုပ်လာလဲဆိုတော့တရားသူကြီးတွေကိုယ်တိုင်ကလှုပ်တယ်ဥပဒေဝန်ထမ်းတွေကိုယ်တိုင်လှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲဘယ်တရားသူကြီးငှားအဲ့လိုပေါ့နောက်ကအုတ်ချိုးမှုတွေပေါ့ရဝတာတွေသူတို့ကလည်းပွဲစားတွေဖြစ်တယ်အကုန်လုံးချင်းချင်းပြောနောက်ပိုင်းကျဌာနဆိုင်ရာတွေရပါပွဲစားအလုပ်တွေကိုတွင်းတွင်းကြဲကြဲလှုပ်လာတာသွားတွေ့ရတယ်အဲ့တော့လို့ပွဲစားဆိုတာကအပြင်ကလာလှုပ်တယ်ဆိုတာတဲ့နောက်ပိုင်းကျတော့အတွင်းရပဲပွဲစားအလုပ်တွေကိုလုပ်ကြတယ်ဆိုတော့သွားတွေ့ရတယ
်ဆိုတော့ဒီတရားစီရင်ရေးလောကအတွင်းကပြောရရင်အစင့်စင့်တာဝန်ရှိသူတွေပေါ့နော်ဒီအစင့်စင့်တာဝန်ရှိသူတွေကိုယ်တိုင်ကိုကအမှုတွေကိုပွဲစားလုပ်ပြီးတော့လာဂိုင်လာကြတယ်ဆုံးဖြတ်ဖို့လုပ်လာကြတယ်တရားစွဲဖို့လုပ်လာကြတယ်အဲ့လိုတွေဖြစ်လာတာပေါ့ဆရာ
ဟုတ်တယ်တရားသူတွေကလောဘကြီးကြတယ်ဥပဒေဝန်ထမ်းတွေရဲတွေကလည်းတာမန်သူတို့ရတာပုံစံမျိုးစုံနဲ့ယူတဲ့အထက်မှာဒီပွဲကလည်းတရားသူကြီးကငှားခိုင်းလို့ငှားတယ်ဆိုရင်တရားသူကြီးကသူကပါဆက်နေတဲ့သူကကြောရတော့တာအဲအဲတခါဥရဝန်တန်းလိုက်တော့ရဲဆိုရင်အပြက်ပြောတာဘယ်ရှိနေရှိသွားပြီငါ့တွေကဘလောက်တောင်းခဲ့တခါမှမအားတာကျွန်တော်ကလက်တွေတုံတယ်လို့ပြောတာပါအဲ့တော့မလို့တရားသူကြီးတွေကလည်းဟိုချင်းနေတယ်ငှားတာပထမတော့စိတ်ကောင်းစိတ်နာကောင်းနေငှားတာပါတယ်မဟုတ်ကဟုတ်ကချင်းနေကိုသွားငှားမိညက်နေရောအီးသွင်းညက်နေရှိနေကိုငှားမိဒုက္ခရောက်မှဆိုလို့ပထမတော့သဘောယိုးနဲ့ညွှန်ကြားတာပဲညွန်ကြားရင်နဲ့အဲ့လိုနောက်ဆုံးကျတော့သူကလည်းပွဲကယူတဲ့အဆင့်အထိရောက်သွားတာတိုးတော်လည်းပဲ तू ကတကယ်ကျတော့ကျင့်ဖို့ရတော့ तू ဘလို့အကြောင်းကြောင့်နဲ့မှ तू ကအဲ့လိုလုပ်ခွင့်မရှိဘူးလေတိုးတော်လည်းပဲအဲ့လိုကိုလှုပ်တယ်ဂူတော့ပဲလှုပ်ထားပါပဲတော့လဲတာနဲ့များတာပဲရှိတယ်လှုပ်ပါတယ
်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ်ဆရာနော်ကျွန်တော်မွေတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ်ဥမာ88မတိုင်ခင်ဆိုရှယ်လစ်ခေကျွန်တော်တို့88ကနေပြီးတော့ဒီနောက်ပိုင်းကာလအကောင်းမှီရပေါ့ဆရာဆိုတော့88ကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလေတဲ့အချိန်တွေအခုအပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်ဒီကာလကဆိုရင်တရားစီရင်ရေးဘိုင်းမှာအုတ်ချုပ်ရေးဘိုင်းရဲ့ဝင်ရောက်စပ်ပမှုကတိတ်ကိုကြီးပါတယ်ဆရာလည်းဒါကိုအားလုံးလည်းသိကြတယ်အုတ်ချုပ်ရေးဘိုင်းကဒါလို့ဆိုရင်တရားစီရင်ဘိုင်းကလှုပ်လိုက်တာပဲဆိုတော့အဲ့ဒီအချိန်ဒီကရောဒီကနေ့ဆက်ရှိနေတုံးပါပဲလားဆရာ
အုတ်ချုပ်ရေးဘိုင်းကဝင်စွတ်ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကြားတဲ့အမှုတွေမှမရှိတော့ဘူးခိုးတော့ကတော့အကုန်ဆွတ်ဖက်တာပဲအကုန်ဆွတ်ဖက်တာအခုတော့ငါခါဝေးလို့ဟာမျိုးတွေနောက်21လို့ဟာမျိုးတွေနောက်124လို့ဟာမျိုးတွေအဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှာပဲအဲသူတို့ဟိုသတိကြောက်လာကြောက်အပေါ်ကိုကြောက်ရတဲ့ဟိုကျွန်တော်ဟိုအခရီးတရား၄ပါးမှာကြောက်တဲ့ပေါ့ဘရားဘေးပေါ့အဲအဲ့ဒါတွေကတော့ရှိနေတုံးပဲအဲ့ဒါသွားတွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတည်းကစစ်ဘူစစ်တပ်ကဥသိမ်းစိန်ဟိုဆိုဥသန်းရွှေခန့်ပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူကြီးချုပ်ဆိုသူကိုယ်တိုင်ကစစ်ဘူဖြစ်တဲ့အခါကျတော့သူကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်တတ်တဲ့စစ်ကခန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာများသွားပြီးစီနေပြီးတော့အဲ့တိုင်ပဲသွားနေတဲ့ဟာတွေကအခုထိမပြုတ်သေးတာတွေသွားတွေ့ရတယ်ဒါမှမဟုတ်တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မှာခန့်ထားတဲ့တရားသူကြီးချုပ်ဖြစ်ရင်တော့ပို့ပြီးတော့ဒီတဲ့ပို့ပြီးပြင်မယ်လို့အဲဆွတ်ဖက်မှုတွေလည်းနည်းလိမ့်မယ်လို့အဲ့လိုယူဆရတာပဲလေ
ဟုတ်ကဲ့ဆရာကကတော့ပြောတယ်ဒီမှာဘရာဂတိပေါ့နော
်ဟုတ်ကဲ့
ဆိုးရင်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်ကများငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့ဘရာဂတိကြီးတွေကဆုံးဖြတ်တာပေါ့ဒိုက်ရိုက်တော့ဟလာအုတ်ချွေးပိုင်းကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ထောင်ဘလောက်ချလိုက်လုပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာဟလာကျွန်တော်တို့66ကကြီးတို့အများအပြား905ခါခွေးတို့ဟလာငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ905ခါခွေးလူမျိုးဟလာ66ကကြီးလူမျိုးညီစုစီလူမျိုးဖြစ်ရင်တရင်သမားရရတဲ့တာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတူကသူတို့နဲ့ဒေတာပေါ်နေမြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ကိစ္စရဲ့တစ်ခုပေါ်ဦးတရင်သမားတွေကမေးလို့သူကတစ်ခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုမှုသွားဖြစ်သွားစေသလားအ
ဲတစ်ခုတော့ရှိတာပေါ့လေမီဒီယာကလည်းပဲအမှန်ထက်မြက်တဲ့ဟိုကရန်ရာတခုဆိုတော့မီဒီယာတွေရဲ့အဥ္စာကိုလည်းပဲတတိမထားသဘောမထားဂယုမထားတော့မရဘူးပေါ့လေသို့တော်လည်းပဲအဲ့ဒီမီဒီယာလေးဟာကိုဂယုထားတာတဲ့ ကျွန်တော်တွေ့ကြုံရတာတော့တရားရုံးချုပ်လိုဟာမျိုးတွေနောက်ကတိုင်းတရားရုံးလိုဟာမျိုးဆိုပြီးတရားရုံးချုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်ရုံးချင်းတိုင်းလေရပို့လို့ရတယ်။ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လို့အဲ့လိုတောင်းတယ်တရားလည်းပို့ရတယ်။အဲ့လိုပို့နေရတာကွာကွာကိုသူတို့ကိုကြောက်ရွံ့စေတာပဲလေ။အဲ့တော့ဟိုဘယ်လိုပြောရမလဲဆိုတော့အုတ်ချိုးရတာဝင်မဖြစ်ဘူး။အဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့အမားတွေကိုလာလှုပ်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီဖြစ်တယ်ဆိုတဲ့ဥစ္စာပေါ်များစွာတန်တရားဖြစ်စရာကောင်းတယ်ပေါ့လေ
ဟုတ်ကဲ့လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားရေးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်တော့ပေါ့နော်ဆင်နော်ဥပဒေအကြောင်းလည်းကျွမ်းကျင်တဲ့တရားစီရင်ပိုင်းလည်းကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုတလောကဆိုရင်ဟာလာလူတွေကြားမှာစိတ်ဝင်စားဖြစ်နေတဲ့အမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တဲ့အပြောင်းလဲတွေလည်းဖြစ်သွားတာရှိတယ်။ဆိုတော့လက်ရှိသမ္မတဦးဝင်းမြင့်ရဲ့တရားစီရင်ရေးပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့နော်ဆရာ။အဲဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအပြောင်းလဲဖြစ်လာဖို့အတွက်ရောင်ကြီးဘလောက်လောက်များရှိတယ်ဆရာ
။ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူး။တော်တော်ရာခိုင်နှုန်းအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်ရခိုင်နှုန်းပြည်နေပါသမရာကြီးပေါ့ယုံကြည်တယ်သူ့ရဲ့သမရာကြီးရဲ့စ조사အားထုတ်မှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမတန်အားတက်တယ်ဒါကြောင့်အောင်ရွှေထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲနော်နောက်တစ်ခါထုံးနည်းတူပဲအဲကျွန်တော် 11 media အမှုတွေမှာဆိုလည်းပဲစောစောဝန်မှားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်နဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ဒီမှာအခုတရားအမှုတွေကြန့်ကြာနေတာလဲဆိုတော့လှုပ်တဲ့အခါမှာအတရားသူကြီးတွေနဲတော့ပါဆိုတော့သူထက်ခတ်ဘာကြက်မရှိဘူးဘာကြက်မရှိရင်ထပ်ချပေးမယ်ဆိုတော့အများအထီးပေါ့လေစိတ်ဝင်စားဖြစ်လာတယ်နောက်မျက်ချီမပြတ်လဲပဲတရားတမနာကြီးတက်လာပြီးတော့နောက်ပိုင်းမှာတရားရုံးချုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမူတွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာတွက်တွေ့ရတယ်
ဟုတ်ကဲ့ဒါကတော့တကယ်ဝမ်းသာစရာတည်းမှာပဲဆရာတရားဒါဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုအကောင်းကောင်းကောင်းဒီအပြုဘောကောင်းအကောင်းမြင်နေဆိုတာလူတွေတွက်လက်ဝမ်းသာစရာဒါပေမဲ့တကယ်လည်းပြပို့ဆရာဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီတက်ပို့ပြီးတော့ဟလာခတ်တွတ်တွက်လေးပို့ပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားအဆီးတွေရောရှိနေလဲဆရာသမရာကြီးကိုယ်တိုင်ကဒါကိုစန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော
်ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုတချို့ကရှိနေတွေကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေဝေဖန်တယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအကြိမ်ကြိမ်ထိုင်ပြီးပြီသမနာကြီးရှူလေခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲသမနာကြီးရှူကိုကျွန်တော်တို့ကတရားဝင်တင်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရတော့ဘလို့မှမျောလင်းချက်မရှိဘူးဘာလို့ဆိုအီးသွေးတွေကလည်းကြတယ်လက်ပေးလက်ယူတွေကလည်းဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလုပ်လို့မရဘူးသူကဂျူရီမှာလုပ်မဲ့လူတွေကိုစရင်ကောက်ထားလို့ရတယ်ဒါဗော်လန်တီးယားပဲဘာမှပစလည်းပေးနေကြမလို့ဒါစေတဝန်တောင်ထမ်းဆောင်တာပဲတော်တော်မြန်လဲမြန်သွားပဲဘာလို့ဂျူရီပါလဲဆိုချင်းသူဂျူရီလူကြီးရတခြားတောင်တွေလည်းရှိသေးတယ်ကျွန်တော်သူ့အကြာကြီးစစ်နေလို့မရဘူးဒါကြောင့်အမှုတွေကမြန်လာမယ်နောက်တစ်ခါဒီတပားတိုင်းတရားသူယူပဲဝိုင်းပံပိုးပေးမှာသူ့ဖြုတ်ပြီးမှာမဟုတ်ဘူးသူကဥက္ကဋ္ဌဖြစ်မယ်ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုလည်းကြပြောင်းကပြန်လဲမဖြစ်စေဘူးဝိုင်းပြီးတော့ပံပိုးပေးတဲ့စနစ်နဲ့သွားမှာပဲတရားစီရင်ကအောင်မြင်မယ်လို့ကျွန်တော်တို့ဒီလိုအကြံပေးခြင်းပါဒီလဲလဲပြောပါဆရာ
ရှင်နေကြီးဦးချင်းမြင့်ကိုကိုကြွကြော်သိမ်းတွေ့ဆုံမေးမြန်းထားတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းတိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍမှာချစ်သူများနေ့အကျိုးအထူးအစီအစဉ်နဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းတီထောင်တဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီကဘယ်လိုပါတီဖြစ်နိုင်မလဲ။ဒီပါတီကိုတီထောင်လိုက်ခြင်းကနိုင်ငံရေးလောကမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့အပေါ်ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီးမိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရရှင်။
သုံးနှစ်ကြာကြာနိုင်ငံရေးစင်မြင့်ထက်မှာထင်ထင်ရှားရှားမနေပဲလွတ်တော်ကော်မရှင်တစ်ခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တီထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တစ်ချိန်ကသမရဖြစ်ချင်တဲ့သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဦးရွှေမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်ထိထားမလဲစိတ်ဝင်စားဖို့ကောင်းပါတယ်သူတီထောင်မဲ့ပါတီဟာဘလို့ပါတီမျိုးဖြစ်နိုင်မလဲဘသူတွေကအဓိကဥဆောင်ပြီးဘသူတွေကိုစီးယုံမလဲသူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါတ
ိတ်မွေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆရာနာရှင်အစိုးရလက်ထက်တုန်းကသူရဦးရွှေမန်းဟာတက်မတော်မှာဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်ပါစစ်အစိုးရကနေဟန်ပြအယက်သားအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ရာထူးတွေမှာထားမယ်ဆိုတာအသေးစားစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်။ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ရာထူးအကြီးဆုံးဖြစ်တဲ့သူရဦးရွှေမန်းကိုသမရရာထူးမပေးဘဲသူ့ထက်အစ်စ်နှိမ့်တဲ့ဗိုလ်ချုပ်ကြီးတိန့်စိန်ကိုသမရရာထူးပေးခဲ့ပြီးသူ့ကိုတော့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆရာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါ။ဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဦးရွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလည်းလုပ်ခဲ့ပါတယ်။အရင်ဆရာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဦးရွှေမန်းသမရဖြစ်ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။အကြောင်းကတော့အရင်ဆရာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဘဏ္ဍာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီအဖြစ်အသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကန့်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲ။သမရခေါင်းဆောင်ကနေပြည်ခိုင်ဖြိုးပါတီအဲ့ဒီကနေသမရဒုသမရဝင်းကြီးလို့အဲ့ဒီကနေလွတ်တော်ရဲသွားပြီးအစိုးရကိုထိန်းချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံသဏ္ဍာန်မျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအဆင်ပြေပါတယ်အဲ့ဒါဟာတက်မရကိုယ်စားလှယ်တွေနဲ့ပေါင်းပြီးသမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွတ်မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုလ်ချုပ်ဟောင်းတွေကအပြည့်အဝထိန်းချုပ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုပ်နိုင်လို့ပါပဲတကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ
်ဒီလိုခြေနေမျိုးမှာသူရဦးရှိမှသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါတယ်ပထမတစ်ချက်ကတော့သူဟာပြည်ခိုင်မျိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်ကံလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြည်ခိုင်ဖြိုးပါတီဟာသူရဦးရွှေမန်းလက်ထဲရောက်သွားပါတယ်။အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်ရဲရောက်သွားတဲ့နောက်တစ်ချိန်အနာပေးခံရတော့မဲ့ပြည်ခိုင်ဖြိုးထိတ်တန့်ကောင်းဆောင်အမတ်တွေကိုလည်းသူရဦးရွှေမန်းကပိုင်ပိုင်နိုင်နိုင်စီယုံနိုင်သွားခဲ့ပါတယ်။ပြည်ခိုင်ဖြိုးတွေလွှမ်းမိုးထားတဲ့လွတ်တော်ဟာသူရဦးရွှေမန်းလွတ်တော်လို့တောင်ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမရတဏီယာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင်အကျိုးစီးပွားချင်းထိတ်တိုက်တိုးရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီအခါသူရဦးရှိမဟာ တမတော်ခေါင်းဆောင်တွေနိုင်ငံရေးလောကထဲဝင်ရင်သူ့လက်အောက်ရောက်ရေးဖွဲ့စည်းပုံကိုပါပြင်ဖို့စူးစမ်းရပါတော့တယ
်အဲ့ဒီအချိန်ကဖွဲ့စည်းပုံပြင်ရေးကော်မတီကိုသူရဥွှေမန်းလမ်းညွန်နဲ့အထက်မှာနိုင်ငံတော်သမ္မတဒုသမ္မတတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အထိပ္ပယ်ကတော့တက်မတော်တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေဖြစ်ဖြစ်သမ္မတဒုသမ္မတဝန်ကြီးချုပ်လုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ရဲ့ဦးဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်စေချင်တာသာပြင်နိုင်ခဲ့ရင်သူရဥွှေမန်းသမနာဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်ခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါအတင်းကျပ်ဖယ်ရှားခံလိုက်ရပါတော့တယ်။အဲ့ဒီလောက်တောင်မကသေးပါဘူး။လွတ်တော်နောက်ပိုင်းကာလသူ့ဘဝလုံလုံခြုံခြုံတော့တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အကြောင်းသူ့ကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့ပူးပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့တည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုလည်းဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့မဟုတ်ဘူးဆိုပြီးတက်မတော်ဘက်ကအမြဲတစေကန့်ကွက်နေသေးပါ။အ
ဲ့လိုချိန်နေအောက်မှာသူရဥရှင်မန်းပါတီထောင်တာပါ။သူဟာအရင်တက်မတော်ထဲမှာအဆင့်မြင့်တာဝန်ကိုနှစ်ပေါင်းများစွာထမ်းဆောင်ခဲ့ဘူးတာလွတ်တော်ခေါင်းဆောင်ဘွားကလည်းပြည်ခိုင်ပြိုးအမတ်အများစုသူ့ဘက်ကရှိခဲ့တာလက်ရှိသူတည်ဆောင်မဲ့ပါတီမှာလည်းအငိမ့်စားစစ်အရာရှိတွေပြည်ခိုင်ပြိုးဟောင်းနေလို့ပုံကိုမျိုးတွေဥဆောင်ပါဝင်နေတာကိုကြည့်ကြင်အဖြစ်သူစီယုံနိုင်မဲ့သူ့ကိုထောက်ခံမဲ့အင်အားအများစုဟာစစ်မှုထမ်းဟောင်းနေတဲ့ပြည်ခိုင်ပြိုးပါတီထဲကပဲဖြစ်နိုင်ပွဲရှိနေပါတယ်လက်ရှိတိုင်းသားမဟုတ်တဲ့ပါတီတွေထဲမှာပြည်သူအများစုကြီးဟာ NLD ကိုထောက်ခံကြပြီးအရေးအတွက်ရဂိုင်းနှုံးနဲပေမဲ့ပြီးခိုင်ဖြိုးကတော့ဒုတိယလိုက်ပါတယ်ဒီအတွက်သူရဥရှိမန်ပါတီထောင်တာဟာ NLD ပါတီအတွက်သိပ်ပြီးအကျိုးသက်ရောက်မှုရှိမှာမဟုတ်ပေမဲ့လက်ရှိပြီးခိုင်ဖြိုးပါတီထောက်ခံသူတွေကိုခွဲဝေရယူသွားနိုင်တာမို့လာမယ့်2020ရွေးကောက်ပွဲမှာပြီးခိုင်ဖြိုးပါတီအတွက်ထိုးနှက်ချက်တရဖြစ်လာဖွယ်ရှိကြောင်းပါ
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့ဒီတစ်ပတ်မြန်မာပြည်မှပေးစာများခဏအတွက် February 14ရက်ချစ်သူများနေ့အကျိုးအထူးစင်စုံကိုနှาศင်ကြရပါမယ်။မအီးဇန္နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။မင်္ဂလာပါရှင်။ဒီနေ့တော့လာမယ့် February 14ရက်နေ့ Saint Valentine's Day ချစ်သူများနေ့အကျိုးအချစ်တချင်းလေးတွေနားဆင်ရင်လည်းချစ်သူများနေကိုဆင်နွှဲကြရအောင်ပါ Saint Valentine's Day ဆိုတာခရီးယန်ဘာသာအယူဆကဆင်းသက်လာတယ်ဆိုပေမဲ့လည်းအခုခေတ်မှာတော့ကမ္ဘာဒေသအနှံ့ပြားမှာဒီချစ်သူများနေကိုပါဝင်ဆင်နွှဲကြတာပါနော်ဒီတော့ကျမတို့တွေလည်းဒီလေလိုင်းပေါ်မှာနေချစ်သူများနေကိုကြိုးပြီးတော့ဆင်နွှဲကြရအောင်ပါအချစ်တချင်းလေးတွေနားထောင်ရင်လည်းကိုချစ်တဲ့သူတွေအတွက်ဘယ်သူတွေဘယ်လိုများသတင်းစကားတွေပါထားပါလဲတင်စားဝေဆိုတဲ့ဒေါ်ရရှင်ကတော့ပထမအဦးဆုံးကိုယ့်ရဲ့ဘာကိုနန်းနာကအမေနဲ့အဖေပါသားသမီးကိုလည်းဖြူလဲချစ်တယ်လို့မဲလဲချစ်တာမိဘနှစ်ပါးဖြစ်ပါတယ်ဆိုပြီးတော့ချစ်သူများနေမှာသူ့ရဲ့မိဘနှစ်ပါးအတွက်အမှတ်တရရည်စူပါတယ်။ဦးလင်းထက်ဆိုတဲ့တောရရှင်ကတော့မင်္ဂလာပါ။မိဘနှစ်ပါးနဲ့ချစ်စနီးသားနှစ်ယောက်အတွက်ထူးရင်တင်ရဲ့ထာဝရင်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ VOA Facebook ပရိသတ်ဦးလင်းထက်ဖြစ်ပါတယ်။ VOA Valentine တခြင်းလက်ဆောင်ကဏ္ဍမှာပါဝင်ခြင်းပါတယ်ဆိုတဲ့နောက်ထပ် Messenger ကနေပြီးတော့စာတို့လေးရေးလာတဲ့တောရရှင်ကတော့နန်းဆန်ရှမ်းတောင်ပိုင်းကဦးဆိုင်ထွန်းလာဖြစ်ပါတယ်။နန်းစံရှမ်းတောင်ကဦးဆိုင်ထွန်းလာကထိုင်းရောက်မက်ချီစိန်အတွက်တချင်တောင်းကျင်ပါတယ်ဆိုပြီးတော့ Valentine Day လက်ဆောင်ပါပါတယ်ရှင်ထူးရင်တင်သိဆိုထားတဲ့ထောင်စင်မှာဆိုတဲ့တချင်လေးကတော့ဒီတော်ရရှင်နေတယ်မကဘူးတော်ရရှင်တော်တော်များများနှစ်ချိုက်ကြမဲ့တချင်လေးတို့ဖြစ်ပါတယ်เนาะနားဆင်ကြည့်အောင်ပါထောင်စင်ရေရထောင်စင်သာပျော်ရွှင်ရမင်းတပါငါချူAmen. မင်္ဂလာပါ VOA စူတင်းရဲ့အဝေးရောက်ချစ်သူတချင်လေးတောင်းဆိုပါတယ်အဝေးရောက်တငယ်ချင်းတွေအားလုံးအတွက်အမှတ်တရပါလို့လာမင်းကိုကိုဆိုတဲ့တော်ရရှင်ချစ်သူများနေမှာတေးတောင်းထားပါတယ်ဆုလက်ချိုဆိုတဲ့တော်ရရှင်ကလည်းမတောင်းတဘူးဘလို့လုံးရမလဲမသိဘူးလို့စာရေးလာပါတယ်ရှမ်းပြည်နယ်ကဖြစ်ပါတယ်မဆုမြတ်ချိုကပျော်ွယ်ကချစ်ရတဲ့သူအကွန်အတွေ့တချင်လေးပေးပါတယ်သူတို့ကအနေဝေးတဲ့ချစ်သူတွေဖြစ်ပါတယ်တချင်အေးအေးလေးစိုက်ပါတယ်လို့ဆိုလာပါတယ်
君みるちゃん寝てねこんなになれちゃってるべ心地もな追いねやんも寝にゃ顔やら満頭地位寝てめ寝がな寝れしてるべ勇気来ちやぞんとえドゥドゥべ追いやせいぷれBiam so nai chi kheye Ni nga gu da me toa kheye Chi kwe a bi be O chi a du le Si ma mya len be yin kwe nam len Di chen so du ne shi nem le Si ta ma chi tu ni ma piao le da chi tu ne Cha ra me di yao te gu beTa chia de tu ya, tu dia au che mu che ta.
Element so de tora chin ga ro a mye myo ma shi ni de ti yauk daw tu su a twet ba. Marisa ye shwe ye di ta chin le taung so ba ya si de. Malaysia ga ko aung jaw hain, Singapore ga chit tu phit de ji phyu line twet mitta de le sa Valentine ta chin de bu ba ba de. Michael so de tora chin ga ro chit zani twet a mat dia de taung la da ba.ဒီကိုယ်တိုင်ဖြူးဖြူးကရွှေရွှေပါဆိုတဲ့သောရရှင်ကတော့ Facebook ကတငယ်ချင်းတယောက်ကိုခင်မင်မှုအမှတ်တရအနေနဲ့ချစ်သူများနေမှာတချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ပေးခြင်းပါတယ်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကကိုထွန်းလင်းဆိုနားဆင်ဖို့အတွက်ပါ။ကျေးဇူးပါ VOE လို့ရေးလာပါတယ်
။ We are the dawn of the sunlight and moon ငါမင်းမရှိလို့မဖြစ်သူပါNe ne ta yin lo me twa ma go Chu tin ga twi wan ne de Say da de pye lo na ro kwe chi a chi le ma pyo ne A chi ga bwa twa ne de de ya ma laMachisi ye tisadiya Yaya machi lo ma pjedero nu Shimi rui chia we ye la Seida rui pye Longa ro kwe ti a Chile
တဲ့တချင်းတောင်းလို့ရတယ်ဆိုလို့ပါဆိုပြီးတော့ Messenger ကနေတချင်းတောင်းလာတယ်နောက်တစ်ယောက်ကတော့ကိုအောင်ကျော်မြတ်ဖြစ်ပါတယ်ချင်းကြီးလေးကိုအောင်ကျော်မြတ်ကရန်ကုန်မြို့တင်ငန်းကျွန်းမှာနေတဲ့အကိုကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ Valentine မြစ်တာတိလက်ဆောင်တစ်ပုဒ်ပါလာတာပါသူကစာလေးတူတူလေးရေးလာပါတယ်တယောက်နဲ့တယောက်မာနာလေးတွေရှော့နိုင်တာရှော့ပြီးတော့ရှေ့ဆက်တယောက်နဲ့တယောက်ချစ်ပေးနိုင်တာတွေထက်ပိုချစ်ပေးပြီးစရာဘွားကြီးကိုကိုပိုင်ရင်မှန်းချက်တာမကကျင်းနိုးစရာကောင်းတဲ့နေ့ရက်လေးတွေနဲ့အတူတူဖန်တီးပြီးတော့ဖြတ်တန်းကြရအောင်ကိုကြီးညီရဲ့အချစ်တွေကိုလည်းဒီထက်မကတန်ဖိုးထားပြီးတော့ညီကိုလည်းပို့ချစ်ပေးပါအရန်ချစ်ပါတယ်ကိုကိုအောင်ဆန်းစော်ကြီးလို့အားလုံးသိအောင်ကြီးညာလိုက်ပါတဲ့ချစ်ညီကိုအောင်ကျော်မြတ်ကကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ Valentine မြတ်တာတိလက်ဆောင်တစ်ပုဒ်ပါတာပါနေလင်းထက်ဆိုတဲ့တော်ရရှင်ကတော့ Forca ရဲ့တခြင်းအခုလောလောဆယ်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတဲ့ တောင်းကလာ14ရက်ကွယ်အစီမံခံရသွားရှင်ဖြစ်ပါတယ်။ဒီသချင်းလေးအရန်ကိုတိုက်ဆိုင်လို့တောင်းဆိုခြင်းပါတယ်။ဆိုပေမဲ့လည်းသူဘသူအတွက်တိုက်ဆိုင်ဆိုင်နဲ့တောင်းခြင်းလဲဆိုတော့ပြောမလာပါဘူးနော်။ဒီတော့ Focus တီဆိုထားတဲ့သူတောင်းဆိုထားတဲ့အခုလောလောဆယ်ဆိုတဲ့သချင်းလေးကို Valentine လက်ဆောင်ပေးခြင်းပါတယ်ရှင်
။ Now I'm alone and in the dark. Love for you Julia.เอยาเบกะเนยามาเนชีเรเนซินเยดาซาโอเทอะจองยามเมมาเบอะทูทูเนนไอมาเฟมเวโดเบอะคูลอลลอเซอะเมคานาเมทาไล
ကိုကိုဝင်းကမတွေးဆုံနိုင်တဲ့ချစ်သူမက် SRT အတွက်လက်ဆောင်လေးပါတဲ့အရင်သတိရပါတယ်လို့လည်းဆိုလာပါတယ် VO ကိုကျေးဇူးတင်လျက်ပါတဲ့ကိုဝင်းဖြစ်ပါတယ်ခိတပြုံးလွင်ကိုရောက်နေတဲ့လွေးခင်ငိမ့်တွေအတွက်တချင်းလွင်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်သူ့ကိုအရင်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်တူတရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VO အရင်ပျော်စရာကောင်းတဲ့သတင်းလေးပါပဲဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်တက်ပါတယ်ဗီဒီယိုဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ်တချင်တော့တောင်းမလာပါဘူးချစ်သူများနေအတွက်ရင်ခုန်ပျော်ရွှင်နေပုံရတဲ့ဒီတော်ရရှင်တွေကျမတို့ဗီဒီယိုကချစ်သူများနေတေးလက်ဆောင်ပါခြင်းပါတယ်နော်နောက်ပေါ်ရန်လာဆိုတဲ့ဗီဒီယို Facebook ပရိသတ်ကလည်းဒါမျိုးကြပြန်တော့ဗီဒီယိုကတော်သွားပြန်ရောမင်္ဂလာပါဗီဒီယိုလို့ရေးလာပါတယ်သူကချစ်ချူသွားပြီးတော့တချင်လည်းဘသူကိုတောင်းဆိုခြင်းနဲ့ဆိုတာမျိုးပြောမထားပါဘူးဒါဆိုလည်းကိစ္စမရှိပါဘူးเนาะကျမတို့က VOA ပရိသတ်တွေအတွက်ချစ်သူများနဲ့တချင်းလေးတွေတောင်းပေးနေတာပါအခုစာရေးလာတဲ့သူတွေမှမဟုတ်ပါဘူး VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါဒီကဘာပေါ်မှာမုန်တိမှုတွေကိုအချစ်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်းလေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါเนาะကျမကတော်ရရှင်တွေအားလုံးအတွက်ဇုံတွေတချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါခြင်းပါတယ်ရှင်မျိုးချောင်းမြိုင်နဲ့ train တော်ဘုတ်တီဆိုထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုသွားရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော
်မိုးလေးဖွဲ့လုံးတတိယတေမြင်နေတဲ့ပြင်းတကားစီပဲ
ချင်းရဲ့ရေမြေလွှမ်းတ
လန်တိုင်းနဲ့မြစ်တာဒေလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မြစ်တာဒေလက်ဆောင်ပါခြင်းနဲ့အမှတ်တရစကားလေးတွေပြောခြင်းနဲ့ဆိုတော့ VA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VA email လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VA ပိတ်သက်အနေနဲ့တော့ VA Bambi's News ဆိုတဲ့ VA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမှတ်တရစကားလေးတွေလာပြောထားနိုင်ပါတယ်ရှင်ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြဖို့မမေ့ပါနဲ့နော်ဖေဖော်ဝါရီလ14ရက်နေ့ကလည်းအားလုံးတွေပျော်ရွှင်ပွဲချစ်သူများနေ့ဖြစ်ပြီးတော့ချစ်ချင်းရက်နဲ့လေထဲမှာတင်းပြန့်ထုံပါစေမအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများခဏအပြီးအခုတော့ထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီကစာပို့သမားတယောက်ဟာသူတို့နိုင်ငံရဲ့အမြင့်ဆုံးတောင်ထိပ်ကိုနှေးမရှောင်မိုးမရှောင်နေစဉ်လိုလိုစာသွားပို့ရပါတယ်။ရုရှားနိုင်ငံကရှေ့ဖြစ်ဟောသူတွေစုံးကဝေးတွေစုဝေးပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံကအမြင့်ဆုံးနှင်းဖုံးတောင်ထိပ်ဖြစ်တဲ့ဇက်ပစ်ကိုစာမြဲပို့ပေးတဲ့စာပို့သမားတယောက်အကြောင်းပြောပြပေးကြပါရစေ။အသက်53နှစ်ရှိပြီဖြစ်တဲ့အန်ဒရီယပ်အိုဘာဘော်ရဲ့စာပို့အလုပ်ကလေတွေနှင်းတွေမိုးတွေကြားတဲ့လောက်ရတာဖြစ်ပြီးတော့ရာသီဥတုဘလောက်ပဲဆူဆူမီတာ2962မီတာမြင့်တဲ့နှင်းဖုံးတောင်ထိပ်ကိုကောင်းငင်ကျူသွဲတန်းထားတဲ့ကားစီးပြီးတော့သွားရတာပါ။တောင်ထိပ်မှာရှိတဲ့စကန်တစ်ခုကိုစာပို့ရတာဖြစ်ပြီးအရင်ကတော့ဟိုတယ်အဖြစ်သုံးခဲ့ပြီးတော့အခုအခါမှာတဘာဝပတ်ဝန်းကျင်လေ့လာတဲ့စကန်အဖြစ်ပြောင်းလဲထားတဲ့နေရာပါ။နောက်ပြီးတောင်ထိပ်စကန်မှာရှိတဲ့စားတောက်ဆိုင်ကပို့စရာရှိတဲ့စာတွေကိုသိမ်းပေးရပါတယ်။တောင်ထိပ်ကိုလာရောက်လဲပဲကြတဲ့ခီးသွွားဧည့်သည်တွေလည်းအမတ်တရားအဖြစ်နဲ့ပို့စကတ်လေးတွေကိုတောင်ထိပ်စာတိုက်ကနေပို့နိုင်ပါတယ်။ဇက်ပစ်တောင်ထိပ်ကစာတိုက်တာဝန်ရှိသူစာပို့သမားအဖြစ်အိုဘာဘွာ1995ခုနှစ်ကတည်းကလုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့အဖေဟာလည်းအဲ့ဒီစာတိုက်မှာ25နှစ်တိုင်လုပ်ခဲ့တဲ့သူပါသူ့ရဲ့သားလည်းစာပို့သမားအဖြစ်နဲ့ဆက်လက်လုပ်ကိုင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ရှင
်ရုရှားနိုင်ငံကရှေ့ပြစ်ဟောသူတွေစုံးမတွေစုဝေးပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကျင်းပခဲ့ပါတယ် The Circle of Power လို့ခေါ်တဲ့သူတို့ရဲ့အစွမ်းအထက်ဆုံးဒလိထုံးစံတစ်ခုကိုပြီးခဲ့တဲ့အပတ်ဇန်နဝါရီလ5ရက်နေ့ကကျင်းပခဲ့တာပါ။တဘာဝနယ်လွန်စွမ်းအင်တွေကိုပိုင်ဆိုင်ကြတယ်လို့သူတို့ဘာသာသူတို့ယုံကြည်ကြတဲ့လူတွေစုဝေးပြီးတော့ဂါရာမန်ဒန်တွေရွတ်ဖတ်ပြီးသူတို့ရဲ့ခေါင်းဆောင်ကိုထောက်ပံ့ပေးခဲ့ကြတာပါ။သူတို့ရဲ့ယူရချက်ကတော့ရုရှားနိုင်ငံသားတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့ကမ္ဘာတဝန်းကလူတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့နဲ့သမ္မတပူတင်ကိုခွန်အားပေးဖို့အတွက်ဖြစ်ပါတယ်။ရုရှားရိုးရာဒလိထုံးစံတွေအရအခုလိုတဘာဝနယ်လွန်အစွမ်းရှိတဲ့သူတွေကိုယုံကြည်ကြတာလည်းဖြစ်ပါတယ်ရုရှားကျန်းမာရေးဝန်ကြီးဌာနရဲ့အချက်လက်တွေအရရုရှားနိုင်ငံမှာလူ8000လောက်ဟာဗျောဂကုသူ ရှေ့ပြည့်ဟောသူတွေအဖြစ်နဲ့တခြားပုံစံတူလုပ်ငန်းတွေမှာအသက်မွေးကြပါရယ်ခင်ဗျာ
ရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့အက်စတိုးနီးယားမှာအေးနဲ့အပူအစားတိလက်စီကြုံရတဲ့မာရသွန်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့အိုတီဘာမြို့မှာကျင်းပတဲ့ဒီပွဲမှာတော့ထူးခြားတဲ့ဝိစုံတွေကိုဝစ်ဆင်ပြီးအေးဆက်နေတဲ့စောင်းရည်တွေထဲမှာစောင်းနာချွေးထုတ်ခန်းတစ်ခုကနေတစ်ခုကိုပြေးကြရတာပါပြိုင်ပွဲဝင်အသင်းတစ်သင်းမှာအဖွဲ့ဝင်၄ယောက်ပါတာဖြစ်ပြီးတော့ချွေးထုတ်ခန်းအပူခန်းတစ်ခုထဲမှာအနည်းဆုံး၃မိနစ်နေရပါတယ်အဲ့ဒီအချိန်မှာတော့ပြင်ပအပူချိန်ကရေခဲမက်အောက်၄ဒီဂရီစင်တီဂရိတ်လောက်အေးဆက်နေတာဖြစ်ပါတယ်အသင်းတသင်းအနေနဲ့ချွေးထုတ်ကန်း19ခုကိုအပြေးလွှားသွားထိုင်ကြရတာဖြစ်ပြီးတော့နောက်ဆုံးမှာအမှတ်ပေါ်ရဖို့အတွက်ရေခဲရေခံတဲကိုတိုင်ပင်ထိုးကြရတာပါ။ပါဝင်တဲ့ချွေးထုတ်ကန်းတွေဟာဈေးကမ်းမျိုးစားတွေပါဝင်တယ်လို့အဖြစ်သဘောမျိုးလုပ်ထားတဲ့ဖန်လုံအိမ်ချွေးထုတ်ကန်းတွေလည်းပါပါတယ်။ကမ္ဘာတဝန်းကအပြေးပြိုင်ပွဲဝင်သူတွေပါဝင်ခဲ့ကြပြီးအနိုင်ရတဲ့သူကတော့သူတို့ရဲ့ကိုယ်ပိုင်ရင်နွေးစိန်ကန်လေးတစ်ခုရရှိပါရယ်ရှင်။
မကင်ဒီတွင်နဲ့ကိုကြီးညင်းတို့ပြောပြပြီးခဲ့တဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ပါရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုသားညွန်ဦးကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံရှေ့ကျန်အာယက်စစ်သွေးကြော်တွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားမှာအမေရိကန်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဟာအာယက်စစ်သွေးကြော်တွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါလေ။SDF တပ်ဖွဲ့တွေအနေနဲ့စစ်သွေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံ့နေတဲ့ကြေးရွာကိုရှင်းလင်းဖို့အတွက်စတင်ပြီးတော့လှုပ်ဆောင်နေပြီဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူမူစတာဖာဘာလီက Twitter အကောင့်ကနေပြောပါတယ် SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားကိုဖြစ်နေတယ်လို့ SDF တပ်မှုတူက AFP သတင်းဌာနကိုပြောပါတယ်အီရတ်နေဆက်နဲ့ကပ်နေတဲ့4.1 km လောက်ပဲရှိတဲ့ Bug Host ဒေသမှာတိုက်ပွဲတွေဖြစ်နေတာပါအဲ့ဒီမှာ American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းပစ်ကူပေးနေပြီးတော့ SDF တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုစစ်ဆင်နှိမ်နေနေပါတယ်အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ဒီပြိုင်ဝမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကအဆုံးသတ်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေစတီဖန်ဘီဂန်ကပြောပါတယ်ထိပ်သီးဆွေးနွေးပွဲကတော့ဖေဖော်ဝါရီလ28ရက်နဲ့28ရက်နေ့တို့မှာကျင်းပဖို့ရှိပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းတွေပြားခဲ့တယ်လို့ထူးကူစလေဘီဂန်ကတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဆိုးမြို့တော်မှာစင်နစ်တွေ့ဆုံစဉ်တွင်ပြောခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောထားပြီးဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့ဒီ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လှုပ်ဝက်လှုပ်ရှားရေးသမားတွေရှိနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်အပေါ်မှာအမေရိကန်ပြည်အောင်စုရဲ့ကမ္ဘာတောင်ပိုင်းစစ်ဌာနကြီးကဲဖြစ်သူကတီးပြလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာရှိနေတဲ့အမေရိကန်စစ်တပ်နဲ့အမေရိကန်နိုင်ငံသားတွေကိုကာကွယ်ပေးသွားမယ်လို့အာယုံစိုက်နေရလို့ပြောပါရယ်
။တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.